ရွေးကောက်ပွဲနေ့မှာမဲဆန္ဒရှင်တွေကိုထုတ်ပေးမဲ့မဲလက်မှတ်မှာနိုင်ငံရေးပါတီတစ်စိမ့်နဲ့အဲ့ဒီပါတီကိုကိုစားပြုပြီးဝင်ရောက်ရှင်ပြိုင်တဲ့ကိုယ်စားလှယ်လောင်းတွေရဲ့အမိသာပါရှိမှာဖြစ်ပါတယ်။ကိုယ်စားလှယ်လောင်းတွေရဲ့ဓာတ်ပုံမပါရှိတဲ့အတွက်မဲထဲတဲ့သူတွေဟာပါတီတစ်စိမ့်ကိုကြည့်ပြီးကိုနှစ်သက်ရာပါတီကိုသာအဓိကရွေးချယ်မဲပေးရမှာဖြစ်ပါတယ်။ဒါကြောင့်မဲပေးသူတွေအနေနဲ့ပါတီတစ်စိမ့်တွေကိုတေချာသိဖို့လိုအပ်ပါတယ်။မွန်ပြည်နယ်မှာဆိုရင်မွန်တိုင်းသားပါတီ3ခုရှိပြီးအဲ့ဒီပါတီ3ခုလုံးရဲ့တစိမ့်တွေမှာဟင်းတောက်ပုံတွေပါနေတာကြောင့်အလွဲတကူလွဲမနိုင်ပါတယ်။မွန်ပြည်နယ်မှာဒေသခံတွေဟာမွန်ပါတီတစိမ့်တွေကိုခွဲခြားသိရှိမှုအားနည်းနေတယ်လို့ရွေးကောက်ပွဲအသိပညာပေးဆောင်ရွက်နေတဲ့စကက်ဖြူမွန်အမျိုးသမီးတိုးတက်ရေးအဖွဲ့ကမိအော်ရန်မွန်ကပြောပါတယ်။
စိုးရိမ်မှုတော့နည်းနည်းတော့ရှိတယ်ပေါ့နော်ဒါမှသူတို့ကပြည်သူတွေတော်တော်များများကကြတော့သူတို့ကဒီပါတီတွေမွန်ဆိုရင်တော့သူတို့ကအထက်ကဟင်းတာကိုပဲသူတို့ဥတည်ထားတယ်လေသူကပဲပါတီပဲပါတီကသူတို့ကဥတည်မထားဘူးသူကဟင်းတာတွေ့ရင်တော့ထုပေးမယ်အဲ့လိုမျိုးတွေရှိတယ်ပေါ့နော်ဟင်းတာတွေ့ရင်မုံမဲဆိုရင်တော့သူကထုပေးမယ်ပေါ့အဲ့လိုမျိုးပဲရှိတယ်သူကတို့လည်းကြတော့သူတို့ရှုတ်ကြတာကကြတော့ဒီပုဂ္ဂလတွေလည်းဆင်းတယ်စင်နာများရပါတော့ဒီကောင်ပိုင်နေကြတော့တော့မွန်တွေကပဲနှစ်ပါတီရှိလဲလို့အဲ့လိုမျိုးတော့မေးလာကြတော့တချို့ရော်သားတွေလည်းအဲ့လိုမျိုးမေးလာတဲ့ခါကျတော့တမတ်အမတို့အနေနဲ့ကကျတော့ပါတီက၃ပါတီရှိတော့ဟုတ်တယ်ဒါမှတတိပုဂ္ဂလနဲ့မရှုပ်နဲ့ပေါ့နော်အဲ့လိုမျိုးတော့ပြန်ပြောပေးတယ်
မွန်အမျိုးသားပါတီတစိမ့်ကကျဲပြူတလုံးနဲ့ဟင်းတာပုံဖြစ်ပြီးမွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီကဟင်းတာတကောင်တည်းသာပါပြီးကျဲမပါပါဘူးအမျိုးသမီးပါတီမွန်ရဲ့တစိမ့်မှာကျဲပြူကျဲပြားနှလုံးနဲ့ဟင်းတာနှစ်ကောင်ပါရှိပါတယ်ဒေတာကန်တွေအနေနဲ့ပါတီနာမည်နဲ့တစိမ့်တွေကိုတွဲပြီးမသိတာကြောင့်မဲပေးတဲ့အခါမှားယွင်းနိုင်ပါတယ်ဒါအပြင်မွန်အမျိုးသားပါတီရဲ့တစိမ့်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့တစိမ့်တွေဟာလည်းခက်ဆင်ဆင်ဖြစ်နေပါဗျ။မွန်အမျိုးသားပါတီတစိမ့်ကကျဲပြူတလုံးနဲ့ဟင်းတာပုံဖြစ်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကျဲပြူနဲ့ခွတောင်းပုံဖြစ်တာကြောင့်ဆင်တူတယ်လို့ဖြစ်နေတာဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့မွန်အမျိုးသားပါတီကိုမှားယွင်းပြီးမဲပေးနိုင်တဲ့အနေအထားတွေရှိလာနိုင်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကော့ဂရိတ်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းဦးစိုးထေးကပြောပါတယ်
။အဲကျွန်တော်တို့ကတော့မွန်အမျိုးသားပါတီနဲ့ပေါ့နော်မွန်အမျိုးသားပါတီကလည်းကျွန်တော်တို့ကြဲလဲပါတယ်ကျွန်တော်တို့ဒီဟင်းတာလည်းပါတာပေါ့နော်ဟင်းတာလည်းကျွန်တော်တို့ဒီခွတောင်းလိုပါပဲဒါပေမဲ့ကြဲကြတော့ကျွန်တော်တို့ကြဲကပိုကြီးပြီးတော့မှကျွန်တော်တို့ down ကလည်းကျွန်တော်တို့ကနည်းနည်းလေးအပြည့်ရှိတာပေါ့သူကဒီဟင်းတာကြတော့အမီးတူတာပေါ့ဒီအဲ့တော့ဒါကိုဒီမဲဆန္ဒရှင်တွေနဲ့ကျွန်တော်တို့အဲ့ဒါကိုကြဲအကြီး down တေချာကြည့်ပြီးတော့ပေးမယ်ဆိုရင်ဒါမမရွံ့နိုင်ပါဘူ
းဒါအပြင်ပါတီတစိမ့်တွေရဲ့အယောင်တွေကိုကြည့်မယ်ဆိုရင်လည်းပြည်ခံဖြိုးပါတီအစိမ်းရောင်ကလွဲပြီးကျန်တဲ့ပါတီအများစုဟာအနီရောင်တွေဖြစ်နေတာများပါတယ်ဥပမာမွန်ကြီးနယ်မူတော်မြို့နယ်မှာပြည်သူ့လွှတ်တော်ကိုယ်စားလှယ်နေရာအတွက်နိုင်ငံရေးပါတီ၈ပါတီကဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။အဲဒီမှာဇပန်နန်တစိမ့်နဲ့တိုင်းသာစီလုံးညီညွတ်ရေးပါတီ၊ခမောက်တစိမ့်နဲ့အမျိုးသားဒီမိုကရေစီအင်အားစုပါတီ၊ချင်းသေးတစိမ့်နဲ့ပြည်ခိုင်ဖြိုးပါတီ၊ဟင်းတာတစိမ့်နဲ့အမျိုးသမီးပါတီမွန်အမျိုးသားပါတီ၊မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီ၊ကာတောင်းတစိမ့်နဲ့အမျိုးသားတိုးတက်ရေးပါတီ၊ခွတောင်းတစိမ့်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့ဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်။တိုင်းသာစီလုံးညီညွတ်ရေးပါတီနဲ့ပြည်ခံဖြိုးပါတီကသာတစိမ့်အယောင်ကွဲပြားပြီးကျန်တဲ့ပါတီတွေကအနီရောင်တွေကိုအသုံးပြုထားပါတယ်ပါတီတစိမ့်စင်တူမှုတွေအတွက်ဒေသခံတွေကိုနိုင်ငံရေးပါတီတွေကအသေးချရှင်းပြဖို့တာဝန်ရှိတယ်လို့မွန်ပြည်နယ်ရွေးကောက်ပွဲကော်မရှင်အရာရှိဦးဟိန်လင်းထက်ကပြောပါတယ
်အလန်တို့လူကိုတို့တို့တစိမ့်တွေနဲ့ပတ်သက်လို့လည်းဒီဥစ္စာတွေကိုစီစစ်တယ်စီစစ်ပြီးတော့ဒါကန့်ကွက်သူရှိလားမရှိဘူးလားဆိုတာကိုမေးပြီးမှတို့အတည်ပြုပေးတာအဒီပြူပြလိုက်တဲ့ဟာတွေလူကိုတွေကိုသူတို့တိအောင်လုပ်ဖို့ကတော့နိုင်ငံရေးပါတီနဲ့နိုင်ငံရေးပါတီကိုယ်စားလှယ်လောင်းတွေရပောင်း60ပေးထားတယ်။သူ62ပါတီတောင်ရှိရလေ
။
62ပါတီရောရှိတော့ဒီကသူ့ကိုမဲဆယ်စည်းဝေးတဲ့ကာလမှာဒါတော့ကိုယ်စားလှယ်လောင်းရဲ့တော်သူမဲဆယ်စည်းဝေးတဲ့ကာလမှာသူပြည်သူတိအောင်လုပ်ဖို့ပဲလိုတာပေါ့နော်။ဆရာတို့အနေနဲ့ဒါတော့ကိုယ်စားလှယ်လောင်းဆောင်ရွက်ချက်တွေပါတီရဲ့ဆောင်ရွက်ချက်တွေတော့မတုံ့တလုပ်ဘူး။ဒါသူတို့ဆောင်ရွက်နိုင်ဖို့အတွက်ရပောင်း60မဲဆယ်စည်းဝေးဝင်ပေးထားတာဖြစ်ပါ
ဒေတာကန်တွေအနေနဲ့ပါတီတစိမ့်တွေကိုခွဲခြားသိတာနဲတယ်လို့ကရင်ပြည်နယ်ကော့ပေါက်ကျေးရွာသားဦးမင်းမျိုးထူးကပြောပါတယ်
။ကိုဒေတာမှလည်းပြောင်းလဲမယ်နိုင်ငံတစ်ခုလုံးလည်းပြောင်းလဲဖို့လိုအပ်တယ်လေ။အဲဒါကြောင့်ကျွန်တော်တို့မဲထဲဖို့အတွက်ကကိုနိုင်ငံကိုပြောင်းလဲပေးနိုင်မယ်လို့ကိုဒေတာကိုပြောင်းလဲပေးနိုင်မယ်လို့အဓိကရွေးချယ်ပြီးထည့်စီချင်တော့။တချို့ဒေတာမှကဒီမဲထဲဖို့သူတို့လုံးဝမသိတဲ့နဲ့ကျေးရွာတွေအများကြီးရှိတယ်လေ။အဲခါကျရင်ဟိုကျွန်တော်အလန့်နေမှာခါကျရင်စင်လူရွေးမားတွေစီးတတ်တယ်။တချို့လူကအဲ့ဒါကိုတည်တည်ခွဲမသိတဲ့အတွက်မဲထဲကကြာအမှားယွင်းဖြစ်နေတာ
မွန်ပြည်နယ်မှာမြို့နယ်ဆယ်မြို့နယ်ရှိပြီးလူဦးရေ2,000ကျော်နေထိုင်ပါတယ်။အဲ့ဒီတဲမှာမဲပေးခွင့်ရှိသူ13,000ကျော်ရှိပြီးသူတို့တွေဟာဗမာမွန်ကရင်နဲ့ပအုပ်တိုင်းရင်းသားတွေဖြစ်ပါတယ်ရှင်။